ရာဒေါက်တာတက်ဆွေခင်ဗျာအခုဆိုရင်အမေရိကန်ပြည်ထောင်စုမှာလာမယ့်နိုဝင်ဘာမှာကျင်းပတော့မယ့်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီနဲ့ရီပါဘလီကန်ပါတီတို့အခုထိတော့အပြိုင်ဆိုင်ပေါ့စရာရယ်သတင်းမီဒီယာတွေမှာလည်းပဲဟိုနေ့စဉ်နေ့တိုင်းဆိုသလိုဒီပါတီနှစ်ရရဲ့ပြောင်းရဆိုင်ရပြောကြဆိုကြတိုက်ကြခိုက်ကြပါလေဆိုတော့ဒီရေဘူးရချုပ်ပြီးတော့ပြောမယ်ဆိုရင်ပေါ့လေသူတို့ကျင်းပကြပုံဒီပြဆိုင်ကြပုံနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံအနေနဲ့ဟိုအတူယူစရာလေးတွေများဆရာမျက်စိထဲမှာဟိုပါတီတွေများမြင်လဲစရာ
ကွာချက်ချက်ကတော့ဓမ္မဟိုကြီးတယ်လို့ပြောရပါနဲ့စာပါပေါ့နော်အမေရိကန်ပြည်ထောင်စုကဒီမိုကရေစီကဟိုနှစ်ပေါင်းရာနဲ့ချီပြီးတော့ဖြစ်လာပြီးတော့ကျွန်တော်တို့နိုင်ငံမှာဒီမိုကရေစီပြတ်တောင်းနဲ့အခုမှဒီမိုကရေစီလိုလိုစကားစားလေးဆိုတော့ဒီအချိန်ကာလကွာချမှုနဲ့ပြင်းထန်မှုကွာချမှုကတော့တော်တော်ကိုကွာတယ်လို့ပြောရမှာပါ။နောက်ဒီအမေရိကန်မှာကတော့သူပါတီကြီးနှစ်ခုကိုအဓိကထားပြီးတော့ပြင်ရတယ်။ကျွန်တော်တို့ဗမာနိုင်ငံမှာတော့90ခုနှစ်က93ပါတီအဲ2020 2012 2015မှာလည်းယာကနန်းလောက်ပါတီကြီးပြင်ရတယ်။နောက်တစ်ခုနည်းနည်းလေးဟိုစင်နာပေါ့နော်အမေရိကန်ပြည်ထောင်စုမှာသမတကိုကြည့်ပြီးတော့မဲပေးကြတာများတယ်ကျွန်တော်နိုင်ငံမှာကခေါင်းဆောင်ကိုကြည့်ပြီးမဲပေးတာက2015ခုနှစ်ကျမှကျွန်တော်တို့စခဲ့ရတယ်အနေထားလေးတစ်ခုပေါ့ဆိုခေါင်းဆောင်ကိုကြည့်ပြီးမဲပေးတယ်တနည်းအားဖြင့်ပါတီကိုကြည့်ပြီးမဲပေးတယ်ထိုအောင်ဆန်းစုကြည်လုံဆောင်တော့တော်တော်လေးတော့ဟိုအစမကြီးဖြစ်ကြတာသို့တော်လည်းအမေရိကန်ပြည်ထောင်စုမှာခေါင်းဆောင်နဲ့ပါတီကြည့်ပြီးမဲပေးကြတဲ့အစဉ်လာနှစ်ပေါင်းမြောက်များစွာပေါ့နော်ဒါကျွန်တော်သင်ခန်းစာတစ်ချက်ပေါ့နောက်တစ်ခုကပွန်းနေမှုနဲ့သူတို့ရဲ့ဒီမိုကရေစီရင်ကျေမှုနိုင်ငံရေးရှင်ကျေမှုကတော့အမတန်မှကျက်ပြန့်များပြားလွန်းတဲ့အမေရိကန်ပြည်ထောင်စုကျွန်တော်တို့နိုင်ငံမှာကတချို့ကိစ္စတွေကဆက်စပ်တိမခံနေဖြစ်တုံးမဲ့ရှိသေးတယ်ဝေဖန်တယ်ထောက်ပြတယ်ကန့်ကွက်တယ်ဆိုတာကျွန်တော်တို့စီကတော်တော်ကိုစိမ့်နေတော့နည်းနည်းဝေဖန်ရင်ကိုဆဲတယ်လို့သူမျိုးစသဖြင့်ယူဆရတယ်ဥပမာဆိုတော့မနေ့တမန်နေ့ပြီးသွားတယ် Republican Convention မှာဒီသမတလွန်ကရောပြောတဲ့မိန်ကွန်းဟာအိုးယနေ့ကမ္ဘာမှာဇနီးပြောတဲ့မိန်ကွန်းနဲ့ဟိုအပိုက်တချို့ကသတ်တူနေတာတို့မီဒီယာသမားတွေထောက်ပြတော့မိန်ကွန်းရေးတဲ့ပုဂ္ဂိုလ်ကသူတောင်းပန်လိုက်ရတာပေါ့နော်တောင်းပန်လိုက်တဲ့အတွက်လည်းပဲတစုံတရာတော့အဆင်ပြေသွားတာသူတို့မှရှိတယ်တနည်းအားဖြင့်သူတို့ယဉ်ကျေးမှုကတော်တော်လေးရင့်ကျက်တယ်ပေါ့နော်ကျွန်တော်တို့စီကကြတော့မမားနဲ့ဟိုအမားတွေတမင်းတကာဖန်နီးပြီးတော့ဆွတ်ဆွတ်ခါရတဲ့ဓမ္မနိုင်ငံရေးလှုပ်ရှားမှုနဲ့တော်တော်လေးကွာတော့ကျွန်တော်တို့တို့ညာကြီးလေ့လာရင့်ကျက်ဖို့ဒူလေးတယ်လို့ပြောမှာပေါ့ခင်
ဗျအမေရိကန်သမ္မတရွေးကောက်ပွဲရဲ့အဖြေတရက်ကကျွန်တော်တို့ရဲ့မြန်မာနိုင်ငံနယ်ကဘယ်လိုများဆက်ဆံမှုရှိနိုင်မလဲဆိုရမြန်မာနိုင်ငံအပေါ်သက်ရောက်မှုပေါ့နော်ဆရာ
ပြီးခဲ့တဲ့ဥပမာနောက်ဆုံးဒုတိယကြိမ်ရွေးကောက်ပွဲအထိနဲ့အခုလာမယ့်ရွေးကောက်ပွဲနည်းနည်းမတူဘူးလို့တော့ကျွန်တော်ထင်နေတယ်။ဘာကြောင့်ဆိုတော့ဒေါ်နယ်ထရမ့်ရဲ့ကတမန်အစင်အလာ Republican သမ္မတလောင်းနေနဲ့မတူတဲ့လို့ဆိုစကားတွေတနည်းပြန်နိုင်ငံရေးကြက်တိပြောပြီးစီယုံနေတဲ့ကာလဖြစ်တော့ကတကယ်လို့များဟိုဟယ်လရီကလင်တန်နိုင်ရင်တော့ကျွန်တော်တို့ဗမာနိုင်ငံတို့ကထူးပြောင်းစရာတော့ကျွန်တော်ရှိမယ်လို့ကျွန်တော်မထင်ပါဘူး။သို့တော့တကယ်လို့များဒေါ်နယ်ထရမ့်ကတက်လို့ရှိရင်ကမ္ဘာနိုင်ငံရေးအခင်းကျင်းမှာသူကပြောင်းအောင်လုပ်ချင်တဲ့သဘောရှိတယ်။အဲ့ဒီပြောင်းတဲ့အခါမှာဗမာနိုင်ငံလိုနိုင်ငံသေးသေးလေးကိုတော့တက်ပြီးတော့ဟိုအာရုံစိုက်တဲ့ထဲပါမှာမဟုတ်ဘူးလို့ဗမာနိုင်ငံနဲ့ဆက်ဆက်နေတဲ့တရုတ်တို့မြောက်ကိုရီးယားတို့ရုရှားရဲ့ဆိုတဲ့နိုင်ငံတွေနဲ့ထားတဲ့သဘောထားနောက်တစ်ခါဗမာပြည်နယ်လည်းနည်းနည်းပါပါဆက်ဆက်နေတဲ့မွတ်စလင်အစွန်ရောက်ဆိုတဲ့ကိစ္စတွေပါသူရဲ့ယက်တီချက်ကထူကြတဲ့အတွက်ဒဇုံတရားကကျွန်တော်တိုင်ပြည်ကိုရိုက်ခတ်နိုင်စရာရှိတယ်လို့ကျွန်တော်ယူဆတယ်ခင်ဗျအဲ့တော့ဒီယူကော့ပွဲကတော့တကယ်လို့သာ Republican ကဒေါ်နယ်ထရမ့်နိုင်ရင်တော့ဗမာပြည်ကိုဒဇုံတရားရိုက်ခတ်မှုရှိမယ် Hillary ဆိုရင်တော့တိတ်ရှိမယ်လို့ကျွန်တော်မထင်ပါဘူ
းနောက်တစ်ခုကဆရာပြီးခဲ့တဲ့စည်ရေးကာလတုန်းကနိုင်ငံကြီးတွေတူတူချင်းပြည်ညဆိုင်ရနိုင်ငံကြီးကစားကြတဲ့ထဲမှာနိုင်ငံငယ်လေးတွေကစစ်တူရင်ခုံပေါ်ကနေရုပ်ကလေးတွေလိုဖြစ်ခဲ့ကြရတယ်ဆိုတော့အပြောဆိုတွေလည်းရှိခဲ့ပါတယ်ဆရာဆိုတော့ဒီနေ့မှလည်းစစ်အေးကာလမဟုတ်တော့သည့်တိုင်အောင်အလားတူအခြေအနေမျိုးတွေကဆက်ပြီးတော့ရှိနေသေးတယ်ထင်ပါတယ်ဆရာ
တူတော့မတူဘူးပေါ့စစ်အေးကာလနဲ့မတူဘူးစစ်အေးကာလနောက်ပိုင်းမှလည်းစစ်အေးလို့မခေါ်ပေမလို့နိုင်ငံငယ်လေးတွေမှာကစားချင်းခံရတာတွေကဒီနေ့ထိရှိပါတယ်တကယ်လို့များနိုင်ငံတကာဆက်ဆံရေးအခွင့်အရေးကိုဒေါ်နယ်ထရမ့်လိုဒဇုံတရားပေါ့လေပြောင်းလဲကြီးတာလုံလို့ရှင်တော့ကသူတို့အမေရိကန်အစိုးရတွေရဲ့ပုံစံကတမျိုးပြသူတို့လုံးမဲ့ကိစ္စကိုသူတို့ကအရင်ဆုံးစီမံချတယ်သူ့အစီအမံမသူတောက်ထဲမရရင်သူမဟာမိတ်တွေဖွဲ့တယ်မဟာမိတ်တွေချဲ့တယ်ထောက်ခံသူတွေချဲ့တယ်ဆိုဒီအခြေလိုက်စပိုးလေးကိုကြည့်လို့ရှင်ဒီပုံစံနဲ့လုပ်တော့ပါသူ့ပဲလိုက်မဲ့နိုင်ငံတွေကိုသူရွေးထုတ်မယ်မွေးထုတ်မယ်ပေါ့နော်အဲ့ဒီအစီအစဉ်တွေလုံမယ်လုံတဲ့အခါမှာပမာနိုင်ငံဖြစ်ဖြစ်ပဲနိုင်ငံဖြစ်ဖြစ်နိုင်ငံတော်တော်များများဟာမနေရတဲ့အဆင့်မှာရောက်ကောင်းရောက်နိုင်တဲ့အတွက်ဒီအဆင့်ကိုလည်းကျွန်တော်တို့နိုင်ငံကတိထားပြီးတော့ကောင်းကြီးကြီးနဲ့ပေါ့နော်ဆုံးဖြတ်နိုင်စွာရှိတဲ့အစိုးရမျိုးနဲ့ဆိုရင်တော့ကျွန်တော်တို့ဟိုခံနာမယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆရာပ ဘာကြောင့်လဲဆိုတော့လေပြီးခဲ့တဲ့အရှိအလယ်ပိုင်းပြဿနာတွေကလည်းဒီအီရတ်ကိုအမေရိကန်ကနေပြီးတော့လူတွေအများအများသိစေတဲ့လက်နက်တွေရှိတယ်ဆိုတဲ့အကြောင်းပြချက်နဲ့ဝင်ပြီးတော့တက်ခဲ့တဲ့အခါမှာအဲ့ဒီကစပြီးတော့အခုထိအရှိအလယ်ပိုင်းဒေသမှာနိုင်ငံတွေအပြုတ်ပြိုးအကွဲအကွဲနဲ့စစ်ပွဲတွေဖြစ်ကြလူတွေတည်ကြအခုဆိုရင်အဲ့ဒီကစတဲ့ဒုက္ခသည်ပြဿနာကလည်းဥရောပမှာအတော်ကိုခေါင်းခဲရတဲ့ပြဿနာဖြစ်နေပါတယ်ပြီးတော့လည်း IS လိုအစွန်းရောက်အကြမ်းဖက်ပြဿနာကလည်းပေါ်လာပါတယ်ကျွန်တော်တို့မှလည်းအခုဒီမှာကတော်တရုတ်ပင်လယ်ပြင်ပြဿနာမှာတရုတ်နဲ့အမေရိကန်အာချင်းပြိုင်ရတရုတ်ကိုတရုတ်စောင်းညားဖြစ်နေတဲ့အခါကျတော့ဒေါ်နယ်ထရန့်လိုတမရမျိုးများတက်လာမယ်ဆိုရင်အခြေအနေတွေကစိုးရင်စရာများဖြစ်လာမလားပြောကြဆိုကြဒါတွေလည်းကြားနေရပါတယ်ဆရာ
အဲ့ဒါလိုဖြစ်လာရင်ပမာနိုင်ငံကအာဆီယံနိုင်ငံတွေမှာနောက်အာဆီယံထဲမှာလည်းဒီတော့အောင်ဆန်းစုကြည်ရဲ့အဆိုအတက်လာတဲ့အခါမှာအာဆီယံထဲမှာပမာနိုင်ငံကခန့်ကန်တာဟာတိုးတက်လာစရာရှိတော့ကအာဆီယံနဲ့ဆက်နေတဲ့ဒီတောင်တရုတ်ပင်လယ်ကမှာပမာနိုင်ငံရဲ့အနေထားအတော်ကိုအရေးကြီးလာမယ်လိမ့်မယ်ဒီကြည့်တဲ့အခါမှာအမေရိကန်ကလည်းစီယုံမယ်တရုတ်ကလည်းသူ့ပဲပေါအောင်လုပ်မယ်ဆိုတဲ့အနေထားအဲ့ဒီအနေထားမှာဟိုအရင်အစ်စ်ဆိုးရတွေတုန်းကတော့စစ်စွာအနာမြေကြီးဆိုတဲ့နိုင်ငံရဲ့ policy ကနေဒီပြီးလုပ်ခဲ့တယ်။ကျွန်တော်မြင်တော့အဲဒီစိုးရကတော့အမျိုးသားအကျိုးစီးပွားအမှန်ပကံနေရက်တည်နေမယ်လို့ကျွန်တော်ယူဆတဲ့အတွက်ကျွန်တော်တို့ကဒီစိုးရတက်နေတဲ့အချိန်မှာအဲ့လိုပူလောင်တဲ့နိုင်ငံတကာရေခင်းရှိလာလဲပဲကျွန်တော်တို့နည်းနည်းတော့ခံစားလိမ့်မယ်မြင်ပါတယ်ခင်ဗျ။
ဟုတ်ကဲ့ဆရာကြီး။ကဲအခုလိုရှင်းပြတာကျေးဇူးပါဆရာကြီး။